အမေရိကန်ပြည်ထောင်စုမှာဆရာဝန်အမျိုးစားနဲ့ဝယ်ယူနိုင်ပြီးတော့အကြိုက်ခဲပြောက်ဆေးထုံသေးလို့အသုံးပြုနေတဲ့ copyright မူရစေးဆွဲမှုပြဿနာကိုတိုက်ဖြတ်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကကြေညာခဲ့ပါတယ်မွေးရစေးကင်းစင်တဲ့မျိုးဆက်တစ်ကိုကူညီဖန်တီးဖို့တမရကကတိပြုခဲ့ပြီးတော့အမေရိကန်မှာမွေးရစေးဆွဲနေတဲ့ပြဿနာကြီးကိုတခါရဲအဆုံးတက်အောင်လို့အတူဆောင်ရွက်ကြမယ်လို့ New Hampshire ပြည်နယ် Manchester မြို့မှာတမရထရမ့်ကမိန့်ခွန်းပြောကြားခဲ့ပါတယ်။မွေးရစေးပြဿနာကိုတိုက်ဖြတ်နိုင်ဖို့မွေးရစေးရောင်းသူတွေအပေါ်တည်တံ့ချမှတ်တာအပအဝင်ပြင်းပြင်းထန်ထန်အရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းတမရကပြောပါတယ်။လက်ရှိဥပဒေအရမွေးရစေးရောင်းသူတယောက်ရောင်းလိုက်တဲ့ဆေးကြောင့်သူ့ရဲ့တက်တန်းချက်မှာထောင်ပေါင်းများစွာအသက်ဆုံးရှုံးသွားနိုင်ပေမဲ့သူကတော့တက်တန်းတို့ထောင်ပြန်ပေးကြရနိုင်တယ်ဆိုတာကိုသမရကထောက်ပြပါတယ်။ဥပဒေမပြင်ဆင်ပေနဲ့မွေးရစေးရောင်းဝယ်ဖောက်ကားသူတွေကိုဘလို့တည်တံ့ချမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဒီဆုံးဖြတ်ချက်မျိုးကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်လိုကောင်းလိုနိုင်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကပြောပါတယ်။ဆေးဝါးအဖြစ်နဲ့အသုံးပြုနေတဲ့မွေးရစေးတွေကိုအမေရိကန်နိုင်ငံသားတွေပထမတည်းကမဆွဲအောင်လို့ဆေးရရှိမှုကိုပထမအစီအစဉ်အနေနဲ့ချော့ချမယ်လို့သမရကပြောပါတယ်။မဆွဲနိုင်တဲ့အကြိုက်ခဲပြောက်ဆေးတွေထုတ်ဖို့ပြည်ထောင်စုအစိုးရရန်ပုံငွေကိုတိုးမြှင့်တာ copyright မွေးရစေးဆွဲမှုအန္တရာယ်အတိအသေးပညာပေးမှုတွေလုပ်တာလူရာထက်ပို့ပြီးတော့ဆရာဝန်ဆေးအညွန်ပေးရာတွေကိုပထမအဆင့်နဲ့ဖြည့်ရှင်းကင်ွယ်သွားမယ်လို့ပြောပါတယ်အစီအစဉ်အရလာမယ့်3နှစ်အတွင်းမှာတနိုင်ငံလုံးမှာဒီ copyright မွေးရစေးအညွန်ပေးတာကို3ပုံ2ပုံရှော့ချဖို့လည်းညွှန်းထားပါတယ်American ပြည်ထောင်စုမှာ copyright အလွန်အကျွံသုံးဆွဲမှုကြောင့်သေဆုံးသူဟာတနေ့ကို130ကျော်ရှိနေပါတယ်တမရထမ်းသွားရောက်နေတဲ့ New Hampshire ပြည်နယ်ဟာဆိုရင်လေ copyright overdose ကြောင့်သေဆုံးသူအမေရိကန်မှာတတိယအများဆုံးပြည်နယ်ဖြစ်ပါလိမ့်ရှင်